ရန်ကုန်တိလဝအထူးစီးပွားရေးဇုံမှာရှိတဲ့ဒေါဒါကားဆက်ရုံမှာကားတက်ဆင်တဲ့လုပ်ငန်းတွေပြန်ဆနေပါပြီ။ကိုဗစ်ကာယောဂါနဲ့အာဏာသိမ်းမှုကြောင့်19လကျော်ရပ်ဆိုင်းထားခဲ့ရတဲ့ကားဆက်ရုံတွေမှာကားတွေစတင်တက်ဆင်နေပြီလို့ဒေါဒါကုမ္ပဏီကသတင်းထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလကမြန်မာနိုင်ငံကိုတင်ပို့ထားတဲ့ကားအစိတ်ပိုင်းတွေနဲ့ Hilux ကတစ်နှစ်ကိုတစ်စီးဒါမှမဟုတ်နှစ်စီးတက်ဆင်တယ်လို့ကားကုမ္ပဏီကပြောခဲ့ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ချုပ်ဖောက်မှုတွေကြောင့်ရင်းနှီးမြှုပ်နှံမှုတွေရုပ်သိမ်းဖို့နိုင်ငံတကာဖိအားပေးနေချိန်မှာပဲဒေါဒါကုမ္ပဏီကတော့အခုလိုပြန်ဆလုပ်လိုက်တာပါမြန်မာနိုင်ငံတွင်စက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးမူလရည်ရွယ်ချက်နဲ့အညီလောက်ကင်နာဖြစ်ပြီးဝန်ထမ်းတွေနဲ့မိသားစုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ဖြစ်တယ်လို့လည်းဒေါဒါကုမ္ပဏီကကြေညာချက်မှာဖော်ပြထားပါတယ်အခုလိုပြန်ဆနိုင်ဖို့ဒီနစ်ဩဂတ်စ်လတဲ့ကကုမ္ပဏီမှတ်ပုံတင်ရေးဒေါဒါကုမ္ပဏီဘက်ကဆက်လုပ်ခဲ့ပြီးအခုတော့မနေ့အင်္ဂါနေ့ကစကားအမှားတွေကိုလည်းလက်ခံနေပြီလို့နီကီအရှာသတင်းမှာဖော်ပြထားပါတယ်။အရင်မူလအစီအစဉ်ရတော့အမေရိကန်ဒေါ်လာ 52.6 သန်းရင်းနှီးမြှုပ်နှံပြီးမြန်မာနိုင်ငံတဲကနေ Hilux အမျိုးအစား Pickup ကအစဉ်ရေ 2,500 အထိထုတ်ဖို့2019ခုနှစ်မေလတုန်းကဒေါ်ဒါကုမ္ပဏီကကြေညာထားခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်း Kirin Beer လုပ်ငန်းနောက် Inos သဘာဝတန်ငွေလုပ်ငန်းအပါအဝင်ဂျပန်စီးပွားရေးလုပ်ငန်းတချို့မြန်မာနိုင်ငံတဲကလုပ်ငန်းတွေရပ်ဆိုင်းရုပ်သိမ်းခဲ့ကြပြီးမှအခုလိုပြောင်းဝင်တာလဲရှိလာတာပါခင်ဗျ